မြန်မာနဲ့နယ်စပ်တရုတ်ရွှေလီနဲ့ကျဲကောင်မြို့ရဲ့အုတ်ချုပ်ရည်ဧရိယာအတွင်းမှာပိုးသတ်ဆေးဖြန်းတဲ့လုပ်ငန်းတွေကိုနေရာအနှံ့လုသွားဖို့ရှိတဲ့အတွက်အဲဒီမှာနေထိုင်ကြတဲ့တရုတ်နိုင်ငံသားတွေရောမြန်မာနိုင်ငံသားတွေရောထွက်ခွာပေးရမယ်လို့ယူနန်ပြည်နယ်ပြည်သူ့အစိုးရနိုင်ငံခြားရေးယူကကုမင်းမြို့ကမြန်မာကောင်စစ်ဝင်ယူကိုအသိပေးလိုက်တာပါကူမင်းမျိုးကမြန်မာကောင်စစ်ဝင်ယုံကယူနန်အစိုးရရဲ့သဘောထားကိုမနေ့အောက်တိုဘာလ29ရက်နေ့မှာတဆင့်ပြန်ပြီးထုတ်ပြန်လိုက်တာဖြစ်ပါတယ်။ဒီနေ့ထုတ်ပြန်တဲ့စာအရဆိုရင်မြန်မာနိုင်ငံသားအလုံးနေရပြန်ရဖို့တေချာပြီးဖြစ်ကြောင်းရွှေလီမြန်မာလူမှုကွန်ရက်အသင်းရဲ့ဥက္ကဋ္ဌမိုင်ကောင်းဆိုင်ကပြောပါတယ်။တချို့လည်းဒီရက်ပိုင်းမှာမြန်မာနိုင်ငံကိုအပြေးပြန်ဖို့ပြင်ဆင်နေကြောင်းသူကပြောပါတယ်။
ကျွန်တော်တို့ရဲ့မြန်မာနိုင်ငံသားကဒီအထောက်အထားပြည်ပြည်စုံစုံပဲဖြစ်ဖြစ်ဒီတရုတ်ဖြစ်ဖြစ်ကိုမတိုင်ခင်ကဒီမြန်မာပြည်ကိုပြန်ဖို့မယ်လို့သတင်းကြပါတယ်။အားသိချပါတယ်အားမြန်မာပြည်ပြန်ရမယ်သူတွေအတွက်ကျွန်တော်ကအစပေါ့ဗျာ။ပြည်ပြည်နေတဲ့လူလည်းရှိပါတယ်ခင်ဗျာ။တကယ်လို့များရဲရလာပြီးတော့ခေါ်တော်ပြီးမှလာပြန်ရမယ်ရှင်လည်းကတတ်နိုင်မှာလားအဲ့လိုလည်းပြန်ရမှာလေ။
ထုတ်ပြန်ချက်စာမှာမပါပေမဲ့လည်းတရုတ်လုပ်ငန်းရှင်တွေကြားမှာပြောနေတဲ့ကောလာဟလသတင်းတစ်ခုအရတရုတ်နိုင်ငံသားနဲ့အိမ်တောင်ကျတဲ့မြန်မာအမျိုးသမီးတွေကိုလည်းနေရပြန်ရမယ့်စည်ရင်းမှာထည့်သွင်းထားကြောင်းရွှေလီမျိုးကတခြားလူမှုကူညီရေးအဖွဲ့တချို့က VOA ကိုပြောပြပါတယ်။ဆေးဖြန်းနယ်ဆိုတာကတရုတ်အစိုးရဘက်ကအကြောင်းပြချက်တစ်ခုသာဖြစ်တယ်လို့လည်းသူကပြောပါတယ်။
သိချင်မယ်ဆိုတာကတော့ကျွန်တော်တို့ခံပြကြမယ်လို့မဟုတ်ရင်တို့လက်တွေလှုပ်လှုပ်လဲလှုပ်လိုက်မယ်ဘာဖြစ်လဲဆိုတာဒီသိချင်တာတို့ကလူမျိုးနာပဲကြပြီးရုံပဲကျွန်တော်တို့မြင်တာလေမြန်မာနိုင်ငံသားကလုံးဝနေပန်ခွင့်မရှိပါဘူးလို့ကျွန်တော်တို့မြန်မာပြည်သားတိုင်းရင်းသားကလောလောဆယ်အရင်ပြန်ရမယ်လို့ကျွန်တော်တို့သတင်းကြားထားပါတယ
်ဒီလိုမြန်မာပြည်ကိုပြန်လာတဲ့အခါမှာပိုင်ဆိုင်မှုပစ္စည်းတွေကိုယူဆောင်ခွင့်မရှိဘဲယောဂထိန်းချုပ်တဲ့အခြေအနေပေါ်မူတည်ပြီးမှသာပြန်လဲယူဆောင်ခွင့်ပေးမယ်လို့ကုမင်းမျိုးမြန်မာကောင်စစ်ဝင်ရုံးရဲ့တဆင့်ထုတ်ပြန်ချက်မှာရေးသားထားပါတယ်။အရေးတကြီးယူသွားခြင်းတဲ့ပစ္စည်းတွေရှိတယ်ဆိုရင်ဒေသခံဝန်ထမ်းတွေရဲ့ဥဆောင်မှုနဲ့ယူခွင့်ပေးမှာဖြစ်ပြီးတရုတ်ပြည်ထဲကနေချင်းပြန်ထွက်ပေးရမယ်လို့လည်းဖော်ပြထားပါတယ်။ယူနန်ပြည်နယ်နိုင်ငံခြားရေးဌာနကကုမင်းမျိုးမြန်မာကောင်စစ်ဝင်ရုံးကိုအသိပေးပန်ကြားချက်ဟာရှင်းလင်းမှုမရှိဘူးလို့မြန်မာကုန်သည်တွေကမြင်ပါတယ်။ပင်နေအပြီးပိုင်ထွက်ပေးရမယ်ဆိုတာကိုလည်းရေးမထားသလိုဒီသတိပေးချက်ဟာတရုတ်ပြည်ထဲမှာရှိတဲ့မြန်မာကုန်သည်လုပ်ငန်းရှင်တွေအလုပ်ရုံဂိုဒေါင်တွေပါအကျုံးဝင်သလားဆိုတာကိုတော့ရေးထားခြင်းမရှိပါဘူးမြန်မာကုန်သည်တူကအခုလိုပြောပြပါတယ
်ဟောဒီကနေ့ကရှင်မူတဲ့ရှင်သူကပဒါကတည်းကလို့ပြောကြတာသူရှင်ကြတဲ့ဆိုတော့အချက်ကတော့ဒီလိုဆမ်းတယ်ရှင်ကနေ့တက်လာပုံပြရခဲ့တာဘာလို့လဲဆိုတော့ဇကောင်းကိုဆိုပြောတာရှင်ကမှာဆိုပြီးသူကပြောလိုက်တာသောအချက်ဘာလို့ဆက်ပြီးရမလဲဒီလိုချက်ပြည်ပြည်ငံနေရဆော့ပါပြီးရမလဲလေအဲ့လိုပါလာတာပဲက
ကိုဗစ်ကယောဂအကြောင်းပြုပြီးမြန်မာနဲ့ကုံသွဲနေတဲ့နေဇက်ကိတ်အားလုံးကိုတရုတ်ဘက်ကပိတ်ထားပါတယ်မြန်မာပြည်တွင်းမှာဖြစ်နေတဲ့နိုင်ငံရေးအခြေအနေကြောင့်နေဇက်ဒေသမတိမငြိမ်ဖြစ်မှာကိုတရုတ်ကစိုးရိမ်နေပုံရကြောင်းကုံသွဲတွေကမြင်ပါတယ်ဒီရပိုင်းမှာလဲမူဆယ်105မိုင်ကုံသွဲရေးစုံတလျှောက်မှာနေဇက်ချန်စီယိုကာယန္တာကိုတရုတ်ဘက်ကဇက်တိုက်လှုပ်ဆောင်နေပါတယ်တရုတ်ဘက်မှာကတ်ယောဂအကြောင်းပြုပြီးမြန်မာနိုင်ငံသားတွေကိုအစစ်အစစ်များနေတယ်လို့လုပ်ငန်းတွေလည်းအရင်ကလောက်မလဲပတ်တော့လို့မြန်မာပြည်တွင်းကိုပြန်လာသူတွေကတဖြည်းဖြည်းများလာနေပါတယ်။မူဆယ်အခြေစိုက်လူသားချင်းစာနာမှုအကူအညီပေးရေးကွန်ရက်ကစည်ရင်းပြုစုထားတဲ့အရေးအတွက်ရဆိုရင်တော့ဇူလိုင်လ26ရက်နေ့နောက်ပိုင်းကစလို့တရုတ်ပြည်တွေကပြန်လာတဲ့မြန်မာနိုင်ငံသားဟာ3လအတွင်းမှာ14,332ယောက်ရှိသွားပြီဖြစ်ပါတယ်ခင်ဗျာ။